ကချင်ပြည်နယ်ကလွယ်ကျယ်နယ်စပ်ကနေမြန်မာနိုင်ငံသားတွေကိုဒီနေ့ February 20ရက်ကစပြီးဝင်ထွက်ခွင့်ပေးသွားမယ်လို့ယူနန်ပြည်နယ်လုံချောင်းမြို့နိုင်ငံခြားရေးဌာနကကြေညာလိုက်ပါတယ်။ဒါပေမဲ့မြန်မာဘက်ကတော့မူဆယ်နယ်စပ်ကိတ်ကိုပဲဦးစားပေးအစီအစဉ်တိုင်းဆက်လုပ်ဖို့ရှိနေတာပါ။ဆိုလိုတာကတော့ဒေသခံမှတ်ပုံတင်ကိုင်းဆောင်သူတွေကိုပဲနယ်စပ်ဖြတ်တန်းသွားလာခွင့်ပြုပါတယ်။မူဆယ်ကိတ်ဆိုရင်ရှမ်းမြောက်မှတ်ပုံတင်ကိုင်းဆောင်ထားသူတွေကိုပဲခွင့်ပြုသလိုအခုကချင်လွယ်ချက်ဂိတ်ဆိုလို့ရှိရင်လေကချင်ဒေသခံတွေကိုပဲမြန်မာဘက်ကဖြတ်တန်းခွင့်ပြုပေးပါတယ်မူဆယ်၁၅မိုင်ကုံသွဲအိတ်စုံမှာတရုတ်ပြည်တဲကိုဝင်မဲ့ကုန်ကားတွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေကိုပဲမြန်မာဘက်ကနိုင်ငံကူးလက်မှတ်တွေကိုကနဦးထုတ်ပေးနေတာပါမူဆယ်နယ်စပ်ဂိတ်ဖွင့်တာတလနီးပါးကြာလာတဲ့အထိမြန်မာဘက်ကအပြောင်းလဲမလုပ်သေးကြောင်းရှမ်းပြည်နယ်မြောက်ပိုင်းကုံသွဲများအသင်းကကုံသွဲတူဦးကပြောပါတယ
်ပေါ့ပေါ့ဆက်တယ်လို့မပြီးသေးဘူးလေကျွန်တော်သုံးမင်းဆောင်လေကျန်ရောက်ပြီပဲလုတ်ပြီးကြတော့သူတို့ပြီးထားတယ်ဗျ။ကျန်တဲ့ဒေသကြီးလုတ်မပြီးသေးဘူး။လုတ်မပြီးသေးတဲ့ကြောင့်ဝင်ခွင့်မရဘူးလို့ပဲပြီးထားပါတယ်။ဘာမှအပြောင်းလဲမရှိသေးဘူး
။တရုတ်ဘက်ကတခြားနယ်စပ်ဂိတ်တွေမှာမြန်မာနိုင်ငံသားတွေကိုဝင်ထွက်ခွင့်ပြုပြီးလို့ကြေညာထားပေမဲ့မြန်မာဘက်ကထူးထူးခြားခြားဘာမှမတုံ့ပြန်သေးပါဘူး။အလားတူထိုင်းနိုင်ငံဘက်ကလည်းကိုဗစ်ကြောင့်2019ခုနှစ်ကပိတ်ထားတဲ့မြန်မာနဲ့နယ်စပ်ကတာချီလိတ်မဲဆိုင်ချစ်ချည်ရေးတရအမှတ်တကိုဒီနေ့တနင်္လာနေ့မှာဖွင့်ပေးလိုက်ပါတယ်။တချီလိုက်နေစားကိတ်မှာလဲလူဝင်ထွက်ကိုဒေသခံတွေကိုပဲမြန်မာဘက်ကဦးစားပေးဆေလွတ်ဖွယ်ရှိနေတာပါ။ထိုင်းကတော့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားကလွဲလို့တခြားကန့်သတ်ချက်တွေမရှိကြောင်းတချီလိုက်ကုံတဲ့အသင်းကတာဝန်ရှိသူလူက VOA ကိုပြောပါတယ်။
2019ပြည်အပြည့်ကတော့တောင်းတလို့ရှိပြီတဲ့။ဒီပုံမှန်သွားလာလို့ရအောင်ဒီကားကတော့ဒီလူပေါ့နော်လူသွားလို့ရအောင်ပဲပြန်ဖွင့်လိုက်တဲ့သဘောပါပဲတဲ့ပုံမှန်တိုင်းကတော့တခါမြစ်ကနေတော့ COVID တိတ်ကိုဆောင်ရတော့ပုံမှန်တိုင်းနဲ့ရှိတာလေဟု
တ်ဟာတရုတ်နဲ့ထိုင်းဟာ COVID ဖြေလျှော့မှုတွေနဲ့အတူကုန်စည်ကူးစက်မှုတွေလူဝင်ထွက်ခွင့်တွေကိုအခု2023ခုနှစ်စမှာတဖြည်းဖြည်းခွင့်ပြုလာပါတယ်မြန်မာနဲ့ဒီနှစ်နိုင်ငံကြားကကုန်သွယ်မှုကလည်းအခုနှစ်စမှာပြန်တက်လာပြီးမြန်မာဘက်ကစံပယ်ပြောင်းပါဝင်ရည်ရွယ်ကုန်တွေကိုပြန်ပြီးတင်ပို့နေရတာဖြစ်ပါတယ်